မြန်မာလူငယ်လေးနှစ်ဦးဘက်ကလည်းဒီအမှုကသူတို့နဲ့မဆိုင်ဘူးသူတို့ကျွလွန်ကြတာမဟုတ်ဘူးလို့ပြောပြီးတော့သူတို့ခံဝင်ချက်ဝန်ခံထားတဲ့ဟာကိုရုပ်သိမ်းလိုက်တဲ့နောက်ပိုင်းမှာပေါ့ချေဒီအမှုရှေ့အလားလာပေါ့ခင်ဗျာဘယ်လိုတွေများဖြစ်လာနိုင်သလဲဒီကလေးတွေဂလုံးကျွတ်များလွတ်သွားနိုင်သလားဆရာတို့မျှော်လင့်ချက်ကဘယ်လိုရှိပါလဲခင်ဗျာ
ဥပဒေအရဆိုရင်တော့ကျွန်တော်တို့ကမနေ့ကတုန်းကထောင်ထဲမှာပြောတဲ့အချက်လက်တွေကိုရှင်းနေနှစ်ယောက်လည်းပါလာတယ်ကျွန်တော်တို့တိုင်းရုံးအထူးဖွဲ့လည်းပါလာတယ်အော်သူမျိုးရတွေပါလာတယ်ရှေ့မှာပြောတဲ့စကားတွေအရပဲချက်ချင်းကျွန်တော်တို့အဲ့ဒါကိုမှတ်တမ်းတင်တယ်ရေးသားပြီးတော့မနေ့ကညနေပိုင်းမှာပဲကော့စမွေးခရိုင်အစိုးရရှိနေရုံသွားတင်လိုက်ပါတယ်တင်နေဆိုတာဘာဖြစ်လို့ကျွန်တော်တို့ရဲ့ရဲကဆွဲဆိုရတဲ့အမှုနဲ့အခုကျွန်တော်တို့ဒီအမှန်တကယ်ကာယကံရှင်တွေပြောဆိုတဲ့တွေကပွဲလွှဲနေတဲ့ချက်ကိုဒါကြောင့်မို့ဒီအမှုတွေလက်ခံမဲ့အစိုးရရှိနေရုံအနေနဲ့စဉ်းစားသိနေတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့သွားတင်ပါတယ်သွားတင်တော့ပထမဆုံးကတော့တကယ်ဆိုရင်အခုလာမဲ့တင်လန်နေရုံကြီးမှာဒါပေမဲ့အခုကျွန်တော်တို့တင်တဲ့စာကြောင့်သူတို့တင်လန်နေကိုရုံတင်လို့မရတော့ပါဘူးနေရာပဲရပြန်ပြီးတော့နောက်ကိုဆွဲပေးလို့တင်ကြပါတယ်အဲ့တော့ကျွန်တော်တို့ပြောချင်တာကတော့ဒီလိုပြစ်ဒဏ်ကြီးလေးစွာပေးနိုင်တဲ့အမှုကြီးတွေမှာဆိုရင်တော့တန်တရားဖြစ်စရာအကြောင်းတစ်ခုတည်းနဲ့ဥပမာဆိုတော့ DNA လိုကိစ္စမျိုးနဲ့ CCTV မှာမြင်တဲ့ပုံလေးလောက်နဲ့ရဲခံလို့တတ်မှတ်ပြီးတော့ပြစ်ဒဏ်ပေးလို့မရပါဘူးခင်ဗျာအဲ့ဒီအချက်တွေကိုကြည့်မယ်ဆိုရင်လည်းအားလုံးကထင်ရှားပွင့်လင်းမြင်သားတဲ့အချက်တွေမဟုတ်ပါဘူးအဲ့ဒါတွေမကသေးဘဲနဲ့အခုလိုကာယကံရှင်တွေကိုယ်တိုင်ကပထမဆုံးမှာရဲစခန်းမှာခံဝန်ချက်ကိုပြန်ပြီးရုပ်သိမ်းပြီးပြီအခုတစ်ခါသူတို့ကိုယ်တိုင်နှုတ်ကနေပြီးတော့ကျွန်တော်တို့တက်တီတွေရှိမှဒီလိုစကားပြောရဲဆိုတော့အမှုနဲ့ပတ်သက်လို့ကတော့ news နည်းမရှိဆိုတာမြင်သားနေပါပြီအဲ့တော့ဥပဒေရရှိရုံးနေတဲ့ဒီတိုင်းဆိုရင် procedure လောက်အမှာကတော့ဒီအမှုဒီခိုင်လုံတဲ့အမှုမဟုတ်လို့တရားဝင်တင်ပြမပြုတ်ပဲရှိမှာပဲဒါပေမဲ့ကျွန်တော်တို့လုပ်နေရတဲ့ကိစ္စကတော့အချိန်မှာဥပဒေကိုတိုင်တွယ်နေတဲ့အာဏာပိုင်နဲ့လိုရတဲ့ကိစ္စဖြစ်တယ်မဟုတ်လို့သူတို့ကတော့သူတို့တင်ကြတဲ့အမှုကိုဖြစ်အောင်တရားရုံးတင်မယ်လို့တော့ကျွန်တော်ထင်ပါတယ်
တစ်ဖက်ကလည်းထိုင်းရဲတွေကတန်တရားရှိသူလူငယ်လေးနှစ်ဦးဟာသူတို့ရဲ့ DNA နဲ့တိုက်ဆိုင်မှုရှိတယ်၊ကိုက်ညီမှုရှိတယ်ဆိုပြီးတော့သူတို့ယူဆတာတကဒီ DNA ကိစ္စကိုဘယ်လိုဖြေရှင်းမလဲ
ကျွန်တော်တို့ DNA ကိစ္စကတော့အခုအမှုတွေကတရားရုံးမတင်သေးဘူးတရားရုံးတင်တဲ့ခါကျရင်တော့ကျွန်တော်ဒီမှုတွေကိုကျွန်တော်ကြည့်ရှုပြင်ရှိမှာပါရှိတဲ့ခါကျရင်တော့ DNA ကိုပြန်လဲစစ်ဆေးပြီးဖို့ဆိုပြီးကျွန်တော်တောင်းဆိုပိုင်ခွင့်ရှိပါတယ်အဲ့တော့တရားသူအမိန့်နဲ့ DNA ကိုပြန်လဲစစ်ဆေးပြီးရနိုင်ပါတယ
် DNA စစ်ဆေးတဲ့ခါမှာလည်းတရားလွတ်လပ်တဲ့ရဲတပ်ဖွဲ့နဲ့မဆိုင်တဲ့အဖွဲ့အစည်းတခုခုကစစ်ဆေးဖို့အလားအလာတွေကိုဘယ်လိုများရှိပါလဲခင်ဗျာ
ဟုတ်ပါတယ်ကျွန်တော်ကအဲ့လောက်တောင်းဆိုမှာပါအခုလို့ဒီ DNA စစ်တဲ့ခါမှာတရားမှုခင်းဆိုင်ရာစီးပညာမှာတရားအဖွဲ့ဖြစ်တဲ့လွတ်လပ်စွာရှာဖွေပေးတဲ့အဖွဲ့မျိုးဥပမာဆိုဒေါက်တာဖွန်တစ်လို့အဖွဲ့မျိုးဖြစ်အောင်ကျွန်တော်တို့စူးစမ်းမှာပါအဲ့လိုပဲရှောက်ထားမှာပါ
DNA ဆရာတို့ပြောသလိုစစ်ဆေးခွင့်လည်းရှိလာမယ်ဆိုရင်ဒီကလေးတွေဟာသူတို့ဆွဆွဲခံထားရတဲ့အာရမပြုကျင့်မှုတို့တပ်ဖြတ်မှုတို့တရားတွေကလွတ်သွားတယ်ပဲဆိုပါတော့ဆရာရေဆိုရင်တခြားဘာပြစ်ဒဏ်တွေများရှိနိုင်အောင်လဲခင်ဗျာ
ကျွန်တော်တို့အခုသူတို့ဆွဲထားတာပြစ်ဒဏ်ကအခု5ခုလောက်ရှိပါတယ်ပထမလူတန်းမှုနောက်မတိမ်းမှုနောက်လူတက်ပစ္စည်းယူမှုနောက်တစ်ခါကြီးမားတဲ့ပြစ်မှုကြီးတွေကိုကျူးလွန်ပြီးတော့ထိန်ချန်ထားမှုနောက်ပြီးတော့လာဘကဥပဒေရနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်နေထိုင်မှုဆိုတဲ့5ခုနဲ့ဆွဲထားတာပါအဲ့ဒီကတော့နောက်ဆုံးအဲ့လာဘကအမှုက3လနဲ့6လတည်းမပေါ်ပါဘူးခင်ဗျာ
အဓိကပြစ်မှုကြီးနှစ်ခုဖြစ်တဲ့အာရမသာမန်ပြုကျင့်မှုရဲ့ခုနတပ်ဖြတ်မှုတို့ဒီလိုပြစ်မှုကြီးနှစ်ခုကလုံလုံကုန်လုံကျွတ်လွတ်သွားတယ်ဆိုတော့ကျန်တဲ့အမှုကတော့ဒါမပြောပါလောက်ဘူးဆိုတဲ့
တော့မပြောပါဘူးခင်ဗျာအဲဘာဖြစ်လို့ဆိုတော့ကျွန်တော်တို့382ဆိုတဲ့ဟာမျိုးပေါ့လေခုနကပြောလို့လူတက်ပြီးတော့ပြစ်စ်ယူရဲစကိစ္စကလည်းကျွန်တော်တို့လူတက်မှုကမှပါလို့ချင်းဒီပုံမှာလည်းမြည်စုမှုရှိပါဘူးအဲ့တော့ဗမာဥပဒေနဲ့ပြောမယ်ဆိုရင်တော့302ဆိုတဲ့လူတက်မှုရဲ့386ဆိုတဲ့မတိမှုရဲ့382ဆိုတဲ့လူတက်ပြီးပြစ်စ်ယူမှုကလည်းလုံးဝလွတ်ပြင်းသွားမှာပါဒါတွေမကတိပဲနဲ့ခုနကပြောတဲ့ပြစ်မှုကြီးတွေကျူးလွန်ပြီးတော့ထိန်ချာမှုဆိုတဲ့ပုံမှာ120ဟာလည်းအော်တိုမက်တစ်မကျူးလွန်တဲ့အောင်လုပ်ပြီးသားဖြစ်မှာပါမြည်စုနိုင်တာကတော့အဲ့ဒီနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာမှုကတော့သူတို့မှဗန်းမရှိဘူးတရားမဝင်ဆိုတော့ဒါတော့ညှိစုံမှာပါ
ဒီအမှုပေါ့လေခုနဆော့ချက်တင်ထားတဲ့အမှုတွေအားလုံးရှင်းရှင်းလင်းလင်းနဲ့အပြည့်အသတ်ဖြစ်သွားဖို့ကဘယ်လောက်လောက်ကြာနိုင်မလဲခင်ဗျာ
ကျွန်တော်တို့ပထမတရားရုံးမှာပြောတာကတရားသူကဒီလိုမှုတွေက6လလောက်ရှိရပါတယ်လို့ပြောတယ်ဒါပေမဲ့ကျွန်တော်တို့အထူးအမှုဖြစ်နေတဲ့ကြောင့်မို့3လလောက်နဲ့ပြအောင်ရှင်းပြမယ်လို့တရားသူကြီးကပြောပါတယ်ခင်ဗျာ
လူငယ်လေးတွေဘက်ကသူတို့ကျူးလွန်မှုမရှိဘူးဆိုပြီးတော့ငကိုဝန်ခံထားတဲ့ဟာကိုသူတို့ရုပ်သိမ်းလိုက်တဲ့နောက်ပိုင်းမှာထိုင်းရဲတွေဘက်ကတုံ့ပြန်မှုကဘာတွေများတွေ့ရပါလဲခင်ဗျာ
ကျွန်တော်တို့ထောင်ထဲမှာတွေ့ကြတာတော့ကလေးတွေကဟိုနှစ်ချက်ညမှန်းလို့လာလို့လာတာမရှိပါဘူးကြောက်ကြမ်းမှာတော့ကျွန်တော်တွေ့ကြရပါတယ်ဒါပေမဲ့သူတို့ဘက်မှာလည်းဒီဟာနဲ့ပတ်သက်လို့ခိုင်မာတဲ့အချက်တွေရအောင်လိုက်ရှာဖွေနေလို့ကျွန်တော်တင်ကြပါတယ်။နောက်အဲဒီကောတောင်ကျွန်းမှာကိုတယ်လီဖုန်းတွေရတပ်ပုံမျိုးကွန်ပျူတာတွေရတပ်ပုံမျိုးတွေရအောင်လိုက်ကူနေတယ်လို့တင်ကြပါတယ
်။ကလေးတွေကနှိမ့်ဆက်ခံလို့ပြမှုဝန်ခံခဲ့ရလို့ပြောတယ်။ဟိုဆိုတော့သူတို့နှိမ့်ဆက်တယ်ဆိုတဲ့အထူးသဖြင့်စကပြန်တို့ဘာတို့လဲတရားစွဲဆိုဖို့ဆိုပြီးတော့တောင်းဆိုထားရလို့လည်းကြားရပါတယ်ခင်ဗျာ။အဲ့ဒီနောက်ဆုံးအခြေအနေဘယ်လိုရှိပါလဲခင်ဗျာ
။အခုကတော့ခင်ဗျာလူအခွင့်အရေးကောင်စီကနေပြီးတော့ကျွန်တော်တို့အဲ့ဒီပထမဆုံးရဲတွေကိုနှိမ့်ဆက်ညှိမှမှုနဲ့ဘယ်လိုလဲဆိုတာမျိုးကျွန်တော်စစ်ဆေးနေပါတယ်။စစ်ဆေးတဲ့ခါမှာရဲတွေကစစ်ဆေးတဲ့အဖွဲ့က9ဖွဲ့လောက်ရှိလို့ဖွဲ့ဖွဲ့ဆိုတာဒီကဘုံပြောနိုင်လို့ပြန်ပြီးတော့မေးမြန်းအောင်မေးဆိုတော့လည်းစကားရထားပါတယ်။ဒါပေမဲ့အခု28ရက်နေ့အဲ့ဒီကိစ္စကိုပြန်ချိန်ထားတယ်လို့တင်ကြပါတယ်။အဲ့တော့ရဲကနှိမ့်ဆက်ညှိမှနဲ့မှာပါပြီဆိုရင်ကျွန်တော်တို့ဘာသာပြန်ကပါဝင်ပတ်သက်မှုကအော်တိုမက်တစ်ရှိနေတာပါ။ဒါဖြစ်ဆိုတော့သူ့ရဲ့ စီမရှိတဲ့ဘာသာပြန်ရင်းနဲ့နိမ့်စမှုကိုခွင့်ပြုခြင်းပေးခဲ့တာလည်းသူမှပြည့်စုံနေတာပေါ့အော်တိုမက်တစ်အဲ့တော့နှစ်ယောက်စလုံးပြည့်စုံနေတာပါ
ဆရာတို့ညရဲ့တန်ရုံအဖွဲ့တွေတွားတွေ့တာနဲ့မနေ့ကဆိုရင်သူမိဘတွေကိုယ်တိုင်တွားတဲ့နောက်ပိုင်းထူးခြားခြားကွာခြားမှုဘာတွေတွေ့ရပါလဲ
ကျွန်တော်တို့မနေ့ကထောင်ထဲကပြန်ထွက်လာတော့ဒီမိဘကိုယ်တိုင်ကလည်းထောင်ရှိရာသတင်းစာတောက်တွေပြောတယ်လေပြောတဲ့အချက်တည်းကတော့တဘောကတော့ဒီကလေးတွေကကျွန်တော်တို့တန်ရုံအဖွဲ့ပထမတစ်ခေါက်သွားတာကိုပထမတော့မှမယုံတည်ရဲ့ဖြစ်နေတယ်ဒါဖြစ်ဆိုသူတို့ pressure များတယ်ရှင်းရောက်ခံထားရတယ်နောက်ပြီးတော့ထောင်ထဲမှာဆိုပေမဲ့သူတို့ရဲ့အာဏာစက်ကိုမလုပ်ကင်းဘူးဒါကြောင့်မို့မင်းတို့ထောင်ထဲမှာหนีပြီးတော့ပြန်ပြင်ပြောမယ်ဆိုရင်လည်းမင်းတို့တတ်မယ်ပေါ့အဲ့လိုပုံစံပြောထားတယ်ပြီးတော့အပိုင်မင်းဖြတ်ပြီးတော့ရည်ထဲညှောမယ်ဆိုကိစ္စအရောဒါရကွင်းထဲမှာထည့်မိရှုပြီးတော့တတ်ပြင်မယ်ကိစ္စလေးပြောတယ်လေအဲ့လိုပြောတော့ကသူတို့ကပထမချင်းကျွန်တော်တို့ကတော့မှသူကမတင်ကြအိုက်ပြောတယ်ကျူးလွန်တယ်လို့မကျူးလွန်လို့တော့ဒါပေမဲ့အမေနဲ့တီးတော့မင်းရောမေနဲ့တွေ့တယ်တော့တော်တော်ငိုကြတယ်ပြီးတော့ကျွန်တော်လည်းတန်ရုံထဲမှာကင်လာတဲ့ပြောပြလေးအမှန်တမ်းကြည့်အောင်ပြောပြီးပါလေဒါဝင်ရှိတယ်လို့ပြောတော့သူလည်းအဲ့ဒီမှာလေကဲအဖေမင်းလည်းလာပြီးအားလည်းရှိပြီဆိုတော့ဒါမှတန်ရုံကအဖွဲ့လေးဒီကဒုတိယကင်ဆိုကျွန်တော်ယုံကြည်ပါတယ်ပြောလေအဲ့တော့ကျွန်တော်မှန်တမ်းပြောမယ်ဆိုပြောတဲ့ခါကျတော့တရားမှဒီအနေနဲ့ပတ်သက်လို့ကျူးလွန်တာလည်းမရှိဘူးပါဝင်တာလည်းပတ်သက်တာလည်းမရှိဘူးဒါမြင်ဘာလို့မင်းတို့ဝန်ခံလဲဆိုတော့ပြောတော့အဲ့လိုကျွန်တော်တို့ဘာသာပြန်တဲ့ရဲတွေကနှိမ့်ချက်တာမခံနိုင်ဘူးတဲ့ကျွန်တော်တို့ကိုယ်နဲ့တည်ရှိတော့ပါဝင်ခံတာတက်တာမယ်ဆိုပြီးတော့ဝန်ခံတယ်တဲ့ကျွန်တော်တို့ကအခုတွေ့ရှိတာတဲ့အချက်တွေအားလုံးကိုကျွန်တော်တို့နေရာတကာတင်တက်လာပြပြီနောက်ပြီးတော့ရှင်းနေမှကောင်းချီတင်ပြမယ်မယ်အခုလာမဲ့ကျွန်တော်26ရက်နေ့မှာလဲဆာမကြီးနဲ့တက္ကဝါကျွန်တော်တို့အထူးအဖွဲ့တွေသွားပြီးတော့လူခွင့်ကောင်းစီကိုသွားမှာပါ
ထိုင်းပြည်သူလူထုပေါ်ဒီစာနယ်ဇင်းတွေအပါဝင်နိုင်ငံရေးလောကဒီအမှုနဲ့ပတ်သက်ပြီးတော့သူတို့ရဲ့ရှုမြင်သုံးသပ်ချက်ပေါ့အများစုကဘယ်လိုတွေများရှိကြပါလဲခင်ဗျာ
ဟိုင်းတက္ကတကယ်ကျန်းနိုင်ငံရေးကိုစိတ်ဝင်စားပြီးတော့ဒီလိုဥပဒေပညာတွေကိုလေ့လာနေတဲ့လူတွေပြောတာကတော့စဖြစ်တယ်ကဒီကိစ္စကပမာဏနဲ့မပတ်သက်ဘူးရဲ့ဖောင်ရက်ချက်ဆိုတာကိုစဖြစ်တယ်ကသူတို့အလုံးတံပြားရှိနေကြတာပါအခုတော့တဖြည်းဖြည်းနဲ့ဒီရုံလုံးပေါ်လာတဲ့အခါမှာတော့သူတို့ဟာအတိုင်းထက်တွန်းဝန်းတာပြီးတော့အမှန်တရားဖြစ်စီခြင်းနဲ့နောက်ပြီးတော့ဒီလိုပဲဥပဒေကင်တွေတဲ့ရဲတွေရဲ့ဖောင်ရက်ချက်တွေလွှဲမခဲ့တာများခဲ့ပြီပေါ့လေအဲဒီအမှုမှာချင်းချင်းချင်းပေါ်လာတာမဟုတ်ဒီအမှုလည်းချင်းချင်းချင်းကဘာတိအောင်ဖြစ်စီခြင်းနဲ့ပုံစံမျိုးသူတို့ပြောကြပါ
ဆရာဦးအောင်မြို့တန်ကျေးဇူးများတင်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာကျေးဇူးပါ